2021 2022အချိန်ခံပညာသင်စတင်နှစ်ကာလဟာ6လလောက်ပဲရှိမှဖြစ်ပြီးတော့အဲ့ဒီ6လတာကာလအတွင်းအတန်းလိုက်ဆမ်မေဘွဲတွေကိုတကြံမတိုင်ခင်အပြည့်စစ်စေတော့မှဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ကျောင်းအဆက်ကျောင်းသားအရေးအတွက်ထဲအမှန်တကယ်တက်ရောက်နေတဲ့အရေးအတွက်ကပုံနေနေတာကိုလည်းဒီကနေ့ပြောသွားတဲ့ကိန်းကဏ္ဍတွေမှာတွေ့ရပါတယ်။ဒီအကြောင်းရှင်းဝင်လာတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်ရှင်။
2021-2022 အခြေခံပညာစာသင်နှစ်အတွက်ကျောင်းဆက်ထားသူပေါင်းက48သိန်းကျော်ရှိပြီးတော့တက်ရောက်နေသူတွေကတော့33သိန်းသာရှိပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်စာသင်ကာလနဲ့လိုက်လျောညီထွေအောင်ကျောင်းသင်ခန်းစာတွေကိုဖြည့်လျော့ထားတဲ့သင်ရိုးနဲ့တင်ကြားပေးနေပြီးတော့အဲ့ဒီတင်ရိုးရဲ့60ရာခိုင်နှုန်းကိုကျောင်းမှာတင်မှာဖြစ်ပြီးကျန်တဲ့40ရာခိုင်နှုန်းကိုတော့ကျောင်းသားကိုယ်တိုင်လေ့ကျင့်ရမယ့်ပုံစံမျိုးနဲ့ပြောင်းလဲတင်ကြားသွားမှာဖြစ်ပါတယ်လို့ပြောပါတယ်။အခြေခံပညာကျောင်းသားအားလုံးအတွက်စာသင်ကာလ6လတာအတွင်းမှာစာမိုးဝဲတွေကိုအတန်းလိုက်စစ်ဆေးသွားမယ့်ပုံစံနဲ့ပတ်သက်ပြီးတော့လည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျောင်းသားများရဲ့တင်ယူမှုစမြောက်မှုရလဒ်ကိုတိုင်းတာဖို့ကျောင်းတွင်းစစ်ဆေးခြင်းအကြံပြခြင်းကိုပထမနှစ်ဝက်စစ်ဆေးခြင်းနဲ့နှစ်ဆုံးစစ်ဆေးခြင်းဆိုပြီးလက်ချေဆောင်ရွက်သွားမှာဖြစ်ပါတယ်ပထမနှစ်ဝက်စစ်ဆေးခြင်းကိုတော့2022ခုနှစ်ဇန်နဝါရီလပထမပတ်အတွင်းဆောင်ရွက်သွားမှာဖြစ်ပြီးအဲ့ဒီစစ်ဆေးခြင်းမှာနိုဝင်ဘာလမှဒီဇင်ဘာလအထိအင်ယူခဲ့တဲ့သင်ခန်းစာများပါဝင်မှာဖြစ်ပါတယ်နှစ်ဆုံးစစ်ဆေးခြင်းကိုတော့မတ်လလောက်မှာစစ်ဆေးဖို့ဒီမန်းထားပြီးဇန်နဝါရီမှမတ်လအထိအင်ယူခဲ့တဲ့သင်ခန်းစာတွေစစ်ဆေးအကြပ်တ်တာဖြစ်ပါတယ်သင်ယူဟောင်း Grade 11တက္ကသိုလ်ဝင်ရေးစာမွဲကိုဧပြီလအကြံမတိုင်ခင်မှာစစ်ဆေးသွားမှာဖြစ်လို့ကျောင်းသင်စစ်အသားများရဲ့နောက်ဆုံးစစ်ဆေးခြင်းများသည်တက္ကသိုလ်ဝင်ရေးစာမွဲမတိုင်ခင်မတ်လအတွင်းစစ်ဆေးသွားမှာဖြစ်ပါဂရိတ်ဝါးနဲ့ဂရိတ်3အထိတက်မြောက်မှုစစ်ဆေးခြင်းကိုတော့စာသင်ခန်းအတွင်းပုံမှန်စစ်ဆေးအကျက်ပြခြင်းဖြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒါကြောင့်စာသင်နှစ်ကာလဟာတွက်ကြည့်ရင်6လခန့်သာကြာမှာဖြစ်ပါတယ်
တနင်္ဂနွေလုံးတိုင်းတာနဲ့အခြေခံပညာစာသင်ကျောင်းအားလုံးပြန်ဖွင့်နိုင်မှုကတော့ကိုဗစ် -19 ရောဂါဖြစ်ပွားကူးစက်မှုပေါ်မှာမူတည်နေပါတယ်။ဒီကရောဂါအခြေအနေကြောင့်မြို့နယ်ပေါင်း46မြို့နယ်ကစာသင်ကျောင်းတွေကိုတော့အခုထိပိတ်ထားရတော့ဖြစ်ပါတယ်။အခုဖွင့်ထားတဲ့ကျောင်းတွေမှာတက်ရောက်နေတဲ့အသက်12နှစ်အထက်ရှိတဲ့ကျောင်းသူကျောင်းသားပေါင်း12သိန်းကျော်ကိုတော့ကိုဗစ် -19 ကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့သိရပါတယ်။အစိမ့်ပညာစာသင်ကျောင်းတွေကိုတော့2021ခုနှစ်ဇန်နဝါရီလထဲမှာပြန်ဖွင့်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တနင်္ဂနွေလုံးတိုင်းလာနဲ့ COVID-19 ကာကွယ်ဆေးထိုးနှံပြီးစီးတာကနိုဝင်ဘာလ20ရက်နေ့အထိဆိုင်ရင်အရဆိုရင်လူဦးရေက 15.3 သန်းရှိပါပြီ။အသက်18နှစ်အထက်ရှိတဲ့လူဦးရေအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးနှံပေးနိုင်မှုရည်မှန်းထားတယ်လို့ပြောပါတယ်။ဒါပြင်ပြည်တွင်းမှာ COVID-19 ကာကွယ်ဆေးထုတ်နိုင်မှုစီစဉ်နေတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်
။ COVID-19 ရောဂါကာကွယ်ဆေးထုတ်လုပ်ငန်းနေတဲ့လူအပ်တဲ့ကာကွယ်ဆေးထပ်မံရရှိဖို့ရုရှားနိုင်ငံ၊တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံတို့နဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့စက်မှုဝန်ကြီးဌာနအနေနဲ့လည်းတရုတ်နိုင်ငံနဲ့သဘောတူညီချက်ရယူပြီးပြည်တွင်းမှာကာကွယ်ဆေးထုတ်လုပ်ဖို့စီစဉ်ဆောင်ရွက်နေရရှိပါတယ်
။အခုပြည်တွင်းမှာထိုးပေးနေတာကတော့တရုတ်၊အိန္ဒိယနဲ့ရုရှားနိုင်ငံထုတ်တဲ့ COVID-19 ကာကွယ်ဆေးတွေဖြစ်ပါတယ်။ပြည်တွင်းမှာကိုဗစ်ဖြစ်ပွားကူးစက်နှုန်းကျော်နေလာတာနဲ့အညီခီးသွားလုပ်ငန်းနေဆက်ကုန်သွယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ကိုစစ်ကောင်စီအနေနဲ့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်ရှင်